2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်မလားအသစ်ပြန်လည်ရေးဆွဲမလားဆိုတာကိုပြည်သူတွေထံကသဘောထားရယူပြီးလာမယ့်ဒီဇင်ဘာလမတိုင်ခင်ပြည်ထောင်စုလွှတ်တော်ထံထင်ပြသွားမယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကော်မတီကဒီကနေ့ကြေညာချက်မှာဖော်ပြထားပါတယ်။ဒီနေ့ရန်ကုန်မြို့ဗဟန်းမြို့နယ်ကမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရုံးချုပ်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာဒေါအောင်ဆန်းစုကြည်ကဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ရင်ဘယ်လိုအကျိုးဆက်ရှိမလဲအသစ်ပြန်လည်ရေးဆွဲရင်ဘယ်လိုအကျိုးဆက်ရှိမလဲစတဲ့အချက်တွေကိုပြည်သူတွေထံချပြသွားမှာဖြစ်တယ်လို့ပြောပါတယ်
။ဖွဲ့စည်းပုံခြေလှမ်းဥပဒေကိုပြုမြင်ပါလားအားလုံးအသိပြန်ရေးဆွဲမှာလားဆိုတော့သူထုံမမှုပြောရမယ်ဆိုလို့ရှိရင်ဒါနဲ့ပတ်သက်လို့ကျမတို့ဒီအမြင်တစ်မျိုးရှိတယ်။ပြုမြင်လို့ရှိလို့ရှိရင်သူ့ရဲ့အကျိုးဆက်တွေကဘယ်လိုရှိနိုင်လဲဘယ်လိုပုံစံနဲ့ကျမတို့ပြုမြင်ရမလဲအသိရေးဆွဲမယ်ဆိုရင်အသိရေးဆွဲရဆိုတာဘယ်လိုပုံစံမျိုးနဲ့ရေးဆွဲနိုင်လဲအဲ့ဒီအကျိုးဆက်တွေကဘယ်လိုရှိနိုင်လဲဆိုတာကိုဒါကျမတို့အနေနဲ့ပြည်သူလူထုကိုချပြပြီးတော့ပြည်သူလူထုရဲ့အတန်ကိုကျမတို့ပြန်ပြီးတော့နားထောင်ဖို့ဖြစ်ပါတယ်။ဒီအတန်ကိုလည်းမြို့တော်ကနေပြီးတော့ပြည်တော်ကမြို့တော်ကနေကြားပြီးတော့ကြားတဲ့အလေအလျောက်ဒီမြို့တော်မှာဖွဲ့စည်းပုံခြေစားဥပဒေပြန်တဲ့သုံးတရေးကော်မတီကအစီရင်ခံစာကိုရေးမယ်လို့ကျမတို့ပြောလိုက်ပါတယ်။အဲ့ဒါကြောင့်မလို့ဒါဒီလိုကျမတို့သဘောတူညီပြီးတော့ဆုံးဖြတ်တာဖြစ်ပါတယ်။
2008ဖွဲ့စည်းပုံအခြေခံဥပဒေတွေရဲ့အားနည်းချက်တွေကိုတော့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကော်မတီမှာပါဝင်တဲ့တရားလွှတ်တော်ရှေ့နေဦးကိုနီကအခုလိုထောက်ပြပြောပါတယ
်။ခေါင်းစဉ်အနေနဲ့ဆိုရင်ဒီမိုကရေစီစံနှုန်းနဲ့မညီတဲ့ပြဌာန်းချက်တွေ၊ရှေ့နောက်ဆန့်ကျင်ကွဲလွဲနေတဲ့ပြဌာန်းချက်တွေ၊တိုင်းရင်းသားတွေရဲ့အခွင့်အရေးတွေကိုထိခိုက်နေတဲ့ပြဌာန်းချက်တွေ၊ပါတီလုံးဒီမိုကရေစီစနစ်ပေါ်ဆောင်ရေးကိုအဟန့်အစားဖြစ်စေတဲ့ချက်တွေ၊နောက်တစ်ခါဒီမန္တန်ကြီးသုံးခုဖွဲ့စည်းတဲ့နေရာမှာအဖက်ဆောင်နေဖြစ်နေတဲ့ချက်တွေ၊နိုင်ငံသားတွေရဲ့ဓာတ်တူညီမှုကာကွယ်ပေးနိုင်ခြင်းမရှိတဲ့ပြဌာန်းချက်တွေ၊နောက်2015ရွေးကောက်ပွဲဒီလွတ်လပ်ပြီးတော့တရားလက်ထက်ဖြစ်စေရေးထိခိုက်တဲ့ပြဌာန်းချက်တွေ၊အဲ့ဒါတွေအဓိကအကျိုးကိုရှိရတာဒီရင်းနေကြရေးမရှိမဖြစ်လို့အတော့တရားသားများ၏အခွင့်အရေးများကိုအာမခံရေးနဲ့စစ်မှန်သောပြည်တော်စုစစ်တော်ရေးအတွက်အခါသားဖြစ်နေတဲ့ပြဌာန်းချက်တွေကိုပြင်မယ်
မျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့အတူရှမ်းတိုင်းဒေသမှာဒီမိုကရေစီအဖွဲ့ချုပ်၊ရခိုင်ဒီမိုကရေစီအဖွဲ့ချုပ်၊ချင်းတုတ်တက်ရေးပါတီ၊မွန်ဒီမိုကရေစီပါတီစတဲ့17ပါတီတို့ဟာ2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့ပတ်သက်ပြီးအပတ်စဉ်ဆွေးနွေးခဲ့ကြတာပါ။နှစ်ဖက်ဆွေးနွေးမှုတွေမှာဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်မလားအသစ်ပြန်လည်ရေးဆွဲမလားဆိုတာကိုတညီတညွတ်ထဲဆုံးဖြတ်ချက်မချနိုင်ခဲ့ဘူးလို့ဒီနေ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒါကြောင့်အများပြည်သူတွေစီကိုချပြပြီးသဘောထားဆန္ဒရယူသွားမှာဖြစ်ပါတယ်။2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ကိုပြင်ရမယ်ဆိုတဲ့အချက်ကိုပြည်သူတွေကလက်ခံကြလိမ့်မယ်လို့ယုံကြည်ကြောင်းဒေါအောင်ဆန်းစုကြည်ကဒီနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ
်။2015ရွေးကောက်ပွဲမှာဒီကဲပဲလွတ်လပ်မယ်တရားမျှတမယ်ဆိုရင်ဒီဖွဲ့စည်းပုံအခြေခံဥပဒေနဲ့တော့မဖြစ်နိုင်ဘူးဆိုတာကိုလည်းကျမတို့ပြည်သူတွေကိုအကြောင်းနဲ့ကြိုးနဲ့ကျမတို့ရှင်းပြမှာ။အားလုံးကနေပြီးတော့သဘောပေါက်ပြီဆိုရင်ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ကိုပြင်ရမယ်။အဲ့တော့ပုံမှန်ဒီအရာတချို့ပုံမှန်တွေလိုအပ်တဲ့ဟာတွေပေါ့နော်ပြင်ပါလား။ပြင်တယ်ဆိုလို့ရှိရင်လည်းအစီအစဉ်ရှိရမယ်။ပြင်မယ်ပဲမပြောအောင်ဘယ်လိုစပြင်မလဲ။ဘယ်လိုဟာတွေကိုအဓိကထားပြီးတော့စပြင်မလဲ။နောက်ပြီးတော့ဘယ်လိုပုံစံနဲ့ပြင်။နောက်တစ်ခုကတော့တချို့ကတော့ဒီဖွဲ့စည်းပုံအခြေခံဥပဒေဟာအင်တာမဒီမိုကရေစီနဲ့စတင်ကြတာကြောင့်မလို့ပြင်ုံနဲ့မလောက်ဘူး။ဒီတစ်ခုလုံးကိုဖျက်ပြီးတော့အစ်ရေးဆွဲရမယ်ဆိုပြီးတော့ယုံကြည်တဲ့အဖွဲ့အစည်းများပုံပုံများလည်းရှိပါတယ်။အဲ့ဒါလေးကျမတို့ကပြင်ပြရမယ်။ဘာကြောင့်ခုလုံးပြန်ပြီးတော့ဆွဲတင်တယ်လို့ယုံကြည်မှုရှိတယ်ဆိုတော့ကျွန်တော်တို့ပြင်ပြမယ်။ပြင်ပြပြီးတော့ဒီလိုအားလုံးကိုပြန်ပြီးတော့ရေးဆွဲမယ်ဆိုရင်ဘယ်လိုနည်းတွေရှိလဲပေါ့နော်။ဖြစ်နိုင်တဲ့နည်းတွေလက်တွေ့ကျကျသုံးနိုင်မဲ့နည်းတွေနောက်ပြီးတော့ဖြစ်နိုင်မဲ့အကျိုးဆက်ကျမတို့ကထင်တာပေါ့နော်။ဟိုကျွန်တော်ယုံကြည်တာထင်တာမဟုတ်ဘူးယုံကြည်တာပါ။ပြည်သူတွေကတော့ဒါပြင်ကိုပြင်ရမယ်လို့တော့လက်ခံနိုင်မယ်လို့ကျမထင်ပါတယ်။
တိုင်းရင်းသားအဖွဲ့အစည်းတွေဘက်ကတော့ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ရေးထက်အသစ်ပြန်လည်ရေးဆွဲလိုတဲ့ဆန္ဒရှိကြောင်းဒီနေ့တက်ရောက်လာတဲ့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီကဦးဆိုင်ရွှေကျူးက RFA ကိုပြောပါတယ်
ကျွန်တော်စုကလည်းကျွန်တော်တို့ရဲ့တဘောသားတွေတိုင်းသားတွေတဘောသားတွေပေါအောင်ပေါ့နော်အဲခြေကားဥတွေပြည့်စုံပြောင်းလဲရေးမှာကျွန်တော်တိုင်းသားတွေကဘယ်လိုဆန္ဒရှိတယ်ဆိုတာလေးကိုလည်းရှင်းပြရကျွန်တော်တို့တဘောသားဆန္ဒရယူတာပေါ့နော်ကျွန်တော်တိုင်းသားတွေတဘောဆိုရင်အဲဒီတစ်ပြန်လဲရွေးဆဲခြင်းတဲ့ဆန္ဒတွေအများကြီးရှိကြတယ်ပေါ့နော်ပြင်သားမှခက်နေဦးမယ်ဆိုတဲ့ခါကျကျွန်တော်တို့စီမှာလွတ်တော့ပြင်ပမှာပေါ့နော်ကျွန်တော်တို့တိုင်းသားစုဖွဲ့တွေကျွန်တော်ဆွေးနွေးကြပါတယ်ဥမာကျွန်တော် UN နေပေါ့နော် UN နေနဲ့ UN နဲ့ဆင်းနေလဲတော့ပြင်မှာဆွေးနွေးတာရှိတယ်အဲ့ထဲမှာကျွန်တော်လည်းပါဝင်ပါတော့ဒီဘက်ကကျတော့လည်းကျွန်တော်တို့ trust rating ကိုပြစ်ခတ်ရဖွဲ့တွေပါဝင်အောင်ကျွန်တော်တို့ကတော့ပြစ်ခတ်ရဖွဲ့တွေနဲ့အများရန်ပေါ့နော်သူတို့ပါဝင်အောင်ကျွန်တော်အများရန်ကြိုးစားရဒါမှငင်းငင်းရတော့မှကျွန်တော်အခြေခံဥပဒေကိုပြင်ဆင်နေမှာပါတော့
2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြည်သူတွေစီချပြဆွေးနွေးတာတွေကိုရှေ့လာဇန်းပိုင်းမှာတင်အကောင့်တွေပေါ်မှာဖြစ်ပြီးလာမယ့်ဒီဇင်ဘာလမတိုင်ခင်လွှတ်တော်စီတင်ပြနိုင်ဖို့စီစဉ်ထားတယ်လို့သိရပါတယ်ခင်ဗျာ